အမေရိကန်ပြည်ထောင်စုရဲ့ဖိတ်ကြားချက်နဲ့ရောက်ရှိနေတဲ့မြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်ဆန်းစုကြည်ဟာအခုသတင်းပတ်ထဲမှာတော့အမေရိကန်နိုင်ငံအနောက်ပိုင်းကိုခီးစင်မှာဖြစ်ပါတယ်။ကာလတော်ကြာနေကြေကျုံနေနေထိုင်ခဲ့ရတဲ့မြန်မာဒီမိုကရေစီခေါင်းဆောင်ရဲ့အကျဉ်းဆန်းဒီဆယ်စုနှစ်ခုကျော်ကာလအတွင်းမှာလာရောက်ခဲ့တဲ့ပထမခီးလို့ဆိုရမယ့်အမေရိကန်ခီးစင်မှာဒေါက်ဆန်းစုကြည်ဟာ Congressional Gold Medal ခေါ်တဲ့ရွှေတံဆိပ်ဆုအပါအဝင်ကွန်ပျူစုချင်းမြင့်ပွဲတွေမှာတက်ရောက်စုလက်ခံခဲ့ပြီးတော့ကမ္ဘာထိပ်တန်း Yale နဲ့ Harvard တက္ကသိုလ်တွေမှာလည်းပညာရှင်တွေကျောင်းသားတွေနဲ့တွေ့ဆုံဟောပြောမှုတွေလုပ်ခဲ့ပါတယ်။ September 16ရက်နေ့ကစတဲ့ဒီခီးစဉ်တဲမှာမြန်မာဒီမိုကရေစီခေါင်းဆောင်ဟာ Washington, New York, California အပါအဝင်ပြည်내တော်တော်များများကမြန်မာမိသားစုဝင်တွေနဲ့လည်းတွေ့ဆုံနှုတ်ဆက်ပြီးတော့ဩဝါဒစကားတွေပြောဆိုခဲ့ပါတယ်။18ရက်ကြာဒီခီးစဉ်ဤကုန်းမတက်ခင်ကုသတင်းပတ်ထဲမှာတော့ဒေါက်ဆန်းစုကြည်ဟာလော့စန်ဂျလိစ်မြို့ကိုသွားပြီးတော့မြမမိသားစုဝင်နေနဲ့တွေ့ဆုံမှာဖြစ်ပါလေ။ဒီတွေ့ဆုံပွဲကိုအောက်တိုဘာလ2ရက်နေ့ဒေသစံတော်ချိန်နေ့လယ်2နာရီမှာလော့စန်ဂျလိစ်ကွန်ဗင်းရှင်းစင်တာမှာလုပ်မှာဖြစ်ပါလေ။တွေ့ဆုံပွဲတက်ရောက်ဖို့အတွက်အနီးပတ်ဝန်းကျင်ကအရီဇိုနာ၊လာစ်ဗေဂတ်၊ဆန်ဒီယေဂို၊ဆီယက်တယ်စတဲ့မြို့တွေအပါအဝင်ကနေဒါကတောင်မှလာရောက်ကြဖို့ရှိပါလေ။စုစုပေါင်းပြည်သက်3000လောက်တက်ရောက်မယ်လို့မျှော်လင့်ရတဲ့အကြောင်းပွဲစီစဉ်သူတွေကပြောဆိုပါလေ။ဒီခန်းနာကို Ustream Channel ကနေလဲထုတ်လွှင့်ပေးဖို့ရှိတယ်လို့သိရပါတယ်။အောက်တိုဘာလ3ရက်နေ့မှာတော့ Nobel ငြိမ်းချမ်းရေးဆုရှင်ဒေါက်ဆန်းစုကြည်ဟာ American ပြည်ထောင်စုကနေမြန်မာနိုင်ငံကိုပြန်ပြီးတော့ထွက်ခွာမှာဖြစ်ပါတယ်။